ရှေ့တောင်အရှာအတင်းကြီးကချမှတ်ထားတဲ့မြန်မာနိုင်ငံဆိုင်ရာငြိမ်းချမ်းရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့တစုံတရာထူးထူးခြားခြားတိုးတက်လာအောင်လှုပ်ဆောင်တာတွေမတွေ့ရတဲ့အတွက်စိတ်ပျက်မိကြောင်းအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးကတင်းနှင်းလာနေမှာပြောဆိုလိုက်ပါတယ်။အရှေ့တောင်အရှာနိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးမှာအများစုကမြန်မာနိုင်ငံနဲ့ပတ်သက်ပြီးစိတ်ပျက်ကြတယ်လို့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရီနိုမာဆူကသတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ်။ဒါအပြင်အာဆီယံအထူးကိုယ်စားလှယ်နဲ့ပတ်သက်ပြီးဘာမှထူးထူးခြားခြားတုံ့ပြန်ဆောင်ရွက်တာလည်းမရှိဘူးလို့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးကပြောပါတယ်။အာဆီယံအထူးကိုယ်စားလှယ်မြန်မာနိုင်ငံကိုလာရောက်ရင်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဖို့အကန့်အသတ်တွေရှိနိုင်တယ်လို့စစ်ကောင်စီဘက်ကပြောဆိုထားပါတယ်။တရားဥပဒေအရအမှုရင်ဆိုင်နေရသူတွေနဲ့တွေ့ဆုံဆွေးနွေးဖို့အစီအစဉ်ပေးဖို့ကန့်သတ်ချက်တွေရှိနိုင်ပါတယ်လို့စစ်ကောင်စီပြောခွင့်ရပုဂ္ဂိုလ်ဗိုလ်ချုပ်ဇော်မင်းထွန်းကပြောဆိုထားပါတယ်။မြန်မာရင်းနဲ့ပတ်သက်လို့အာဆီယံသဘောတူညီချက်၅ချက်ထဲမှာနံပါတ်၅အချက်မှာမြန်မာနိုင်ငံကပြဿနာတွေကိုဖြေရှင်းနိုင်မှုအတွက်မြန်မာနိုင်ငံကိုအထူးကိုယ်စားလှယ်တွားရောက်တဲ့အခါမှာပဋိပက္ခအတွင်ပါဝင်တဲ့အဖွဲ့အစည်းအားလုံးနဲ့တွေ့ဆုံွေးပေးရမယ်ဆိုတဲ့အချက်ပါပါတယ်။ဖေဖော်ဝါရီလ၁ရက်နေ့စစ်တပ်အာဏာသိမ်းယူပြီးတဲ့နောက်နိုင်ငံတော်အတိုင်ပင်ခံဒေါက်အောင်ဆန်းစုကြည်ကိုဖမ်းဆီးထိန်းသိမ်းထားပြီးငါးငါခါခွေအပါအဝင်အဂတိလိုက်စားမှုသဘာဝဘေးရန်တရားကာကွယ်ရေးဥပဒေချုပ်ဖောက်မှုဆက်သွယ်ရေးဥပဒေဆက်သွယ်ရေးပစ္စည်းတရားမဝင်ပိုင်ဆိုင်မှုစသဖြင့်အမှုပေါင်း၁၇ခုနဲ့ဆွဲဆိုထားပါတယ်။အော်တိုဘာလ၄ရက်နေ့မှာတော့နောက်ထပ်အဂတိလိုက်စားမှုဆွဲဆိုချက်၃ခုနဲ့ထပ်တိုးဖို့စင့်ခေါ်စာပို့ထားတယ်လို့ဒေါအောင်ဆန်းစုကြည်ရဲ့ရှင်းနေတဲ့ကပြောဆိုပါတယ်။ဒီအမှု၃ခုထပ်တိုးရင်ဒေါအောင်ဆန်းစုကြည်ကိုဆွဲထားတဲ့အမှုစုစုပေါင်းက14ခုရှိတော့မှာဖြစ်ပါတယ်။လောလောဆယ်ဆွဲဆိုထားတဲ့အမှု၁၇ခုအတွက်တနင်္လာအင်္ဂါကြာတာပရိနဲ့တောက်ကြနေတိုင်းမှာဒေါအောင်ဆန်းစုကြည်ဟာတရားရင်ဆိုင်နေရပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့ကျမ်းမာရေးအခြေအနေကြောင့်အခုလိုနေစဉ်ရက်ဆက်နေပါတရားရင်ဆိုင်နေရတာတွေကိုရှော့ပေးဖို့ရှင်းနေကနေတဆင့်တနင်္လာနေ့မှာပဲတရားရုံးကိုတင်ပြထားပါတယ်ခင်ဗျာ။